ချစ်ခင်လေးစားအပ်ပါသောသောတာရှင်အပေါင်းကျက်တည်မင်္ဂလာအဖျားဖျားနဲ့ပြည့်စုံတော်မူကြပါစေ။အမတ်ဆိုတာကုဋေသအကြောင်းမဲ့ကိုလွတ်တော်ကိုတင်ပြရသလား။တနိုင်ငံလုံးကိစ္စတင်လို့မရဘူးလားလို့ဆိုတာနဲ့ပတ်သက်ပါတယ်။ခုဒုတိယအကြိမ်လွတ်တော်မှာအများစုရွေးကောက်ခံရတဲ့ NLD အမတ်များဟာမေကွန်းနေအဆိုတွေနဲ့ပတ်သက်လာရင်စီစီအဖွဲ့ကခွင့်ပြုမှမေးရမယ်သဘောဖြစ်နေတယ်လို့သိရလို့ကျွန်တော်ဆွနေပြရသည်ကျွန်တော်တို့ပထမအကြိမ်မှာတော့ကြန့်ခိုင်ရေးအမတ်အများစုအနိုင်ရခဲ့ပေမဲ့မေးခွန်းတွေအဆိုတွေကိုတော့ဘယ်သူစီမတင်ပြစရာမလိုပဲလွတ်လပ်စွာမေးခွန်းတင်ခွန်းရခဲ့ပါတယ်။ကန့်သက်ချုပ်ချယ်ထားခြင်းမရှိပါဘူး။ပထမအကြိမ်လွတ်တော်တုန်းကနိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးမဲခွဲဆုံးဖြတ်ဖို့လုပ်တော့ခရိုနီအုပ်စုတွေကအဲ့ဒီတော့ကြန့်ခိုင်ရေးဥက္ကဋ္ဌတာဝန်ယူထားတဲ့ပြည်ထောင်စုလွတ်တော်နာယကကိုကတ်ပြီးစီယုံကြတဲ့သဘောရှိတယ်ဗျ။နိုင်ငံခြားကမတ်တီငွေ49ရာခိုင်နှုန်းပြည်တွင်းလုပ်ငန်းရှင်က51ရာခိုင်နှုန်းထည့်ဝင်ရမယ်ဆိုတဲ့အဆိုကိုအများစုကထောက်ခံပေးစေချင်တာပေါ့လေအဲ့ဒီခရိုနီအုပ်စုအကြောင်းပြချက်ကပြည်ပက49ရာခိုင်နှုန်းပြည်တွင်းက51ရာခိုင်နှုန်းဆိုရင်ပြည်ပကလူကပြည်တွင်းလုပ်ငန်းရှင်ကိုမလွန်ဆန်းနိုင်ဘူးကိုကပတ်စံပို့ထည့်ထားတာကိုအပေါ်စီးကရမယ်ဆိုတဲ့အယူအဆပဲဖြစ်ပါတယ်ပေါ်ရန်ကြည့်ရင်တော့ဟုတ်တယ်လို့လို့ပဲဗျတကယ်တမ်းလက်တွေ့မှာတော့အဲ့လိုနိုင်ငံခြားနဲ့ပေါင်းလို့ပြည်တွင်းက51ရာခိုင်နှုန်းထည့်ဝင်ပြီးပူပေါင်းဆောင်ရွက်နိုင်သူဟာမြန်မာပြည်မှာခရိုနီလက်တဆုပ်စာလောက်ပဲရှိပါတယ်။ဒါကြောင့်51ရာခိုင်နှုန်းထိထည့်ဝင်ရင်းနှီးမြှုပ်နှံနိုင်တဲ့သူတို့အုပ်စုသားလျင်နိုင်ငံခြားကလာပြီးရင်းနှီးမြှုပ်နှံမဲ့ investor ရဲ့49ရာခိုင်နှုန်းနဲ့ပေါင်းပြီးပုံမှန်ချမ်းသာကြွယ်ဝဝစီနိုင်တဲ့ဥပဒေဖြစ်သွားမှာကိုကျွန်တော်တို့ကြံခါရေးအမတ်လူငယ်အုပ်စုကလေ့လာမိပါတယ်။ကျွန်တော်တို့ဆန္ဒပြတာကနိုင်ငံခြားက80ရာခိုင်နှုန်းပြည်တွင်းကလုပ်ငန်းရှင်က20ရာခိုင်နှုန်းအထိချော့ချပေးဖို့ဖြစ်ပါတယ်။20 80ကိစ္စဟာအပေါ်ယံကြည့်ရင်တော့နိုင်ငံခြားသားကလွှမ်းမိုးသွားမယ်ဆိုတဲ့အမြင်ဖြစ်ပေါ်နေပါတယ်။ဒါပေမဲ့မြန်မာပြည်မှာ20ရာခိုင်နှုန်းလောက်ပဲထည့်ဝင်ရင်းနှီးမြှုပ်နှံနိုင်မဲ့လူလက်တန်းစားအများစုဟာနိုင်ငံခြားကလာပြီးရင်းနှီးမြှုပ်နှံသူနိုင်ငံခြားနီးပညာနဲ့ပူးပေါင်းနိုင်မှာဖြစ်ပြီးတော့ပုံမူကြီးပွားတိုးတက်လာမဲ့အခွင့်အလမ်းတွေဖြစ်ပေါ်စေနိုင်မှာဖြစ်ပါတယ်။နိုင်ငံတစ်ခုချမ်းသာဖို့တိုးတက်ဖို့ဆိုတာဟာအဲ့ဒီနိုင်ငံရဲ့လူလက်တန်းစားတွေကြီးပွားတိုးတက်နိုင်တဲ့အခွင့်အလမ်းတွေကိုဖန်တီးပေးဖို့အဓိကကြပါတယ်။ဒါပေမဲ့လွတ်တော်မှာ49 51အဆိုနဲ့20 80အဆိုကိုအကျိတ်အနေဆွေးနွေးကြတော့ခရိုနီတွေရဲ့ဆန္ဒအတိုင်း49 51ကိုထောက်ခံဆွေးနွေးကြသူတွေကတော့အခုဒုတိယချိန်လွတ်တော်မှာဥပဒေရေးရနဲ့အခြားကိစ္စရများကော်မရှင်အဖွဲ့ဝင်များဖြစ်နေတာကိုတွေ့ရမှာဖြစ်ပါတယ်။ယခင်ပြောင်စုလွတ်တော်နိုင်ကတပည့်များဖြစ်ပါတယ်။ဒါနဲ့နောက်တနေ့မှာအဲ့ဒီကိစ္စမဲခွဲတော့မယ်ပေါ့ပြည်ပက49ရာခိုင်နှုန်းပြည်တွင်းက51ရာခိုင်နှုန်းကိုထောက်ခံသလား20 80ဆိုတော့ပြည်တွင်းက20ရာခိုင်နှုန်းပြည်ပရင်းနှီးမြှုပ်နှံသူက80ရာခိုင်နှုန်းကိုသဘောတူသလားမနဲ့ကြရင်မဲခွဲတော့ဟဲ့အဲ့ဒီညမှာပဲကျွန်တော်တို့ကြန့်ခိုင်ရေးအမတ်တွေတဲခုနေတဲ့အဆောင်တွေမှာဆာရွက်လေးတွေလိုက်ပြီးတော့တကားအောက်ကနေထိုးသွားတယ်ဗျ20 80ကိုကန့်ကွက်ဖို့ခရိုနီတွေရဲ့အလိုကျဖြစ်တဲ့49 51ကိုထောက်ခံဖို့အဲ့ဆာရွက်ထဲမှာရေးထားတယ်ဒီသတင်းကိုလည်းမနေ့ကျတော့လွတ်တော်မဆခင်မှာလွတ်တော်တဲမှာပြောဆိုနေကြတာပေါ့လေ။ဟန်တိုင်းတဲ့ပြည်နယ်အလိုက်တိုက်ခိုင်ရေးခေါင်းဆောင်တွေကလည်း49 51ကိုထောက်ခံဖို့ကိုပြည်နယ်နဲ့တိုင်းအလိုက်အမတ်တွေကိုအနီးကပ်လိုက်ပြီးတော့ပြောနေတာပေါ့လေ။ဒါပေမဲ့လွတ်တော်စပြီးတော့တကယ်တမ်းစက်ခလုတ်နှိပ်မဲခွလိုက်တဲ့အချိန်လဲရောက်တော့ဘယ်လိုမှထင်မထားတဲ့20 80ကမဲအများစုနဲ့နိုင်သွားပါလေရောဗျာ။ပြောစရာကြီးပေါ့။အဲခရိုနီအလိုကျ49 51ကိုထောက်ခံဖို့ကိုယ်စလေအများစုအနိုင်ရထားတဲ့ကြံခိုင်ရေးအမတ်တွေကိုပါတီဥက္ကဋ္ဌပြည်အောင်စုလွတ်တော်နာယကကိုတိုင်ဖီအာပေးခဲ့ပေမဲ့လူလက်တန်းစားအများစုကိုအခွင့်အလမ်းတားစီမဲ့20 80ဘက်ကသာကြံခိုင်ရေးအမတ်များဟာတပြတ်သားသားထောက်ခံမဲပေးခဲ့ကြပါတယ်ထက်ကဘာစာရွက်လာပြီးပြီးဘာပရက်ရှာလာပြီးပြီးအမတ်ဆိုတာမှန်တယ်ထင်တာလုတ်ခဲ့ကြတာပေါ့လို့တကယ်တော့အမတ်တယောက်ဖြစ်လာရင်မိမိကိုယ်တိုင်ချင့်ချင်ဆုံးပြနိုင်စွမ်းရှိသူဖြစ်သင့်ပါတယ်လောကအတွက်ဓမ္မအတွက်နိုင်ငံအတွက်ဒါဟာကောင်းဤဆိုးဤဆိုတာကိုတော့ချင့်ချိန်တတ်တဲ့အတွေ့အခေါ်ရှိသင့်ပါတယ်အမတ်ဖြစ်လာတဲ့အခါမှာတော့အမြဲတမ်းလိလာစီးပူးနေပြီးပြည်သူအကျိုးကိုအမှန်မျက်မှောက်ရှုတတ်ဖို့လိုပါတယ်ဒီလိုမှမဟုတ်ပဲအမတ်တွေဟာအထက်ကခိုင်းတာတာလုပ်နေမယ်ဆိုရင်တော့ဝန်တန်းသဘောမျိုးဖြစ်သွားမှာပေါ့အမတ်ကမိမိဒေသအကျိုးမိမိမဲဆန္ဒရှင်တွေအကျိုးကိုဘယ်သူမျက်နှာမှမထောက်ပဲတတ်သိရှိရှိရင်ဆိုင်ရရမှာဖြစ်ပါတယ်ဥပမာအဖြစ်ကျွန်တော်တို့ဂံကောနယ်မှာမြစ်တသမန်တိဆောက်နေတာ7နှစ်ကျော်နေပြီးရေမြုပ်ဧရိယာကရွာ၄ရွာအတွက်ညနာကြီးဟာလဲ ယခင်ဆက်သမားအများတို့ကလိုမဖြစ်စလောက်လေးပေးမယ်ဆိုတာကိုကျွန်တော်အနေနဲ့လက်မခံနိုင်တဲ့အကြောင်းရေမြုပ်မဲ့လေရီယာတွေကိုလည်းကာလာပေါက်စေးအတိုင်းထိုက်တန်တဲ့ရောကြီးပေးရမယ်လေရာမြေအစ်စ်တွေကိုလည်းဖောက်ထုတ်ပေးရမယ်လို့တောင်းဆိုခဲ့လို့မြမပြည်ရဲ့ဆက်သမားတမိုင်းမှာတူးချင်းတန်ဖို့အများဆုံးပေးရမှုအဖြစ်မြေသားတမန်ရေမြုပ်ရွာသားများအကျိုးကျေးဇူးခံစားရရှိခဲ့ပါတယ်မြေသားတမန်ဘတ်ဂျက်ထဲမှာချထားတဲ့ကျပ်သိန်းပေါင်း 2,000 ကိုလှည့်သုံးဖို့ဆယ်မြောင်းဦးစီးဌာနကစီမံတာကိုဘတ်ဂျက်ကော်မတီအစည်းအဝေးမှာကျွန်တော်ကထပ်ကန့်ကွက်တာကျွန်တော်မဲဆန္ဒနယ်မြေရေမြုပ်လေးရွာပြည်သူဘက်ကရည်တည်ပေးခဲ့ခြင်းပဲဖြစ်ပါတယ်ဒီအတွက်ပါတီဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတို့ကကျွန်တော်အပေါ်ဘလို့တဘောထားလဲစိတ်ဆိုးမှလားညှို့ညင်မှလားဒါတွေကိုကျွန်တော်ထက်မတွက်အမတ်တယောက်ဟာလှုပ်တင်လှုပ်တိုက်တဲ့ဟာကိုကျွန်တော်လှုပ်သွားတာပဲဖြစ်ပါတယ်အဲအစောကပြောတဲ့49 51ရာခိုင်နှုန်းကိုမထောက်ခံခဲ့ပဲနဲ့20 80ရာခိုင်နှုန်းကိုထောက်ခံခဲ့လို့အဲ့ဒီတော့ကပါတီဥက္ကဋ္ဌတာဝန်ယူထားတဲ့ပြောင်းသလွတ်တော်နိုင်ကကြီးကကျွန်တော်တို့ကြန့်ခိုင်ရေးအမတ်တွေကိုခမ်းမထဲမှာထည့်ပြီးစူပူချိန်ပေါင်းတာလုပ်ပါလေဗျ။အဲဒါပေမဲ့အများအကျိုးကိုပဲလုပ်မယ်လို့ခံယူထားကြတဲ့ကြန့်ခိုင်ရေးလူငယ်အမတ်များဟာပြုံမြုံကြီးအစုခံပြီးတော့မိမိရည်တည်ချက်ကိုမပြောင်းလဲခဲ့ပါဘူး။ဒါကြောင့်အခုလက်ရှိအမတ်အများစုအရွေးချယ်ခံထားရတဲ့ NLD အမတ်များဟာလည်းမိမိမဲဆန္ဒနဲ့ပြည်သူအကျိုးအများအကျိုးအတွက်ဆိုရင်ပါတီအထက်လူကြီးတွေကဘလို့ပင်ပရက်ရှာပေးပေးမှန်ကန်တဲ့ရည်တည်ချက်အတိုင်းသာရွေးချယ်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေပြတော်ရေကျွန်တော်ဦးလှဆွေပါ